ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုကန့်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်တရုတ်မြန်မာနယ်စပ်နှစ်မိုင်ဧရိယာအတွင်းတရုတ်နိုင်ငံသားတွေခီးမသွားကြဖို့လုံခြုံရေးသတိရှိကြဖို့သူ့နိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေဘက်ကသတိပေးထားပြီးနယ်စပ်တစ်လျှောက်တပ်လှန်ထားပါတယ်အခုလိုတရုတ်မြန်မာနယ်စပ်မြင်းတစ်လျှောက်ဆစ်ဖြစ်နေတဲ့အတွက်ရာနဲ့ကြီးတဲ့ဆစ်ပြေးဒုက္ခတွေထွက်ပြေးနေရဆဲဖြစ်သလိုနယ်စပ်လုံခြုံရေးအတွက်နှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြပါမယ
်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်ကိုကန့်တက်တဲ့မြန်မာတပ်တို့ကြားလက်တလောတိုက်ပွဲတွေကြောင့်နယ်စပ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကျနေလို့မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံဘက်ချမ်းနှစ်မိုင်အတွင်းကိုတရုတ်နိုင်ငံသားတွေမသွားကြဖို့တရုတ်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားတဲ့အကြောင်းနယ်စပ်သတင်းတွေမှာဖော်ပြပါတယ်နယ်စပ်တစ်လျှောက်တိုက်ပွဲကိုပိုပြီးအရှိန်မြင့်လာတဲ့အတွက်လောက်ကင်မျိုးကတောင်းတကြောင်ကိုအစိုးရတပ်ဖက်ကပစ်တဲ့အမြောက်ကြီးထိလို့တရုတ်ကျောင်းဆရာတအူတည်ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဒီသတင်းကိုအတည်ပြုနေစေဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောလိုက်ပါတယ
်中方高度关注缅北冲突造成中方人员伤亡我们也向缅方提出了严正的
国干部ပြခမှာတရုတ်ကျောင်းဆရာတဦးတည်ဆုံသွားတယ်ဆိုတဲ့သတင်းကိုသူတို့သိထားတယ်။အဲ့ဒီသတင်းကိုအခုအတည်ပြုနေစေဖြစ်တယ်။တရုတ်နိုင်ငံသားထိခိုက်တည်ဆုံတာရှိထားတဲ့မြန်မာမြောက်ပိုင်းပြပခပေါ်တရုတ်နိုင်ငံအနေနဲ့အထူးပဲစိုးရိမ်ပါတယ်။မြန်မာနိုင်ငံဘက်ကလည်းကန့်ကွက်ကြောင်းတရားဝင်ပြောထားပြီးပါပြီ။တိုက်ခိုက်နေတာတွေကိုချစ်ချစ်ရက်ပစ်ပါ။နေဆက်ဒေသမှာဖြစ်နေသမျှအခြေအနေတွေအလုံးကိုပြန်ပြီးထိန်းသိမ်းပါ။မြန်မာနိုင်ငံထဲမှာရှိတဲ့တရုတ်နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေဘေးကင်းလုံခြုံစေဖို့မိမိတို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပွာချုံရင်းကဒီကနေ့လုတ်တဲ့တရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အခုလိုတရုတ်မြန်မာနယ်စပ်မြင်းတစ်လျှောက်နားမှာဖြစ်နေတဲ့ကိုကန့်တက်နဲ့မြန်မာစစ်တပ်တို့ကြားစီးရဲတင်းမာမှုတွေနဲ့ပတ်သက်ပြီးနယ်စပ်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကအခုလိုပြန်ပါတယ
်ကျွန်တော်တို့ဒီဘက်မှာဖြစ်နေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တရုတ်ဘက်မှာလည်းတရားမှုတွေရှိပါတယ်နံပါတ်၁ကဒုက္ခသည်တွေအဲ့ဒီဟိုရင်းရောက်သွားတဲ့ကိစ္စဖြစ်ပါတယ်နံပါတ်၂ချက်ကအဲ့ဒီနေဆက်တွေကတည်နေမှုအားနည်းတဲ့ပြဿနာဖြစ်ပါတယ်နံပါတ်၃ချက်ကနှစ်ဖက်ဒီလိုတိုက်ပွဲဖြစ်တဲ့အခါမှာဥပဒေပဲဖြစ်တဲ့အားတွေကဥပဒေပဲဆိုတော့အဲ့ဒီဥပဒေဖက်တဲ့ဟိုရောက်သွားတယ်လို့ဟိုကျွန်တော်ပြောတာရှိတယ်အကျိုးအနေနဲ့ပြောရလို့ဒီဘက်မှာတော့ကျွန်တော်တို့ကတက်မတော်ဘက်ကတော့ပြန်ပြီးပြောတက်မတော်ဘက်ကတော့မကြောက်ဘူး။ဟောတော့2005ခုနှစ်ဖြစ်စဉ်မှာလည်းတရုတ်ကနေပြီးတော့ဘယ်လိုမျိုးကြားတယ်ဆိုတဲ့ဖြစ်စဉ်တွေဖြစ်ခဲ့တယ်။ဖြစ်ခဲ့တဲ့အတွက်ပြန်ပြီးတော့စီးပစ်တဲ့အခါမှာအဲ့ဒီထွက်ပြေးသွားတဲ့ဒီလက်နက်ကိုင်ဖွဲ့တွေကအဲ့ဒီမြန်မာတက်မတော်ကနေပြီးတော့ပိန်စီထားတဲ့ပိန်စီရမိတဲ့ခရမ်းအနေနဲ့ဒီဘက်ကိုတရုတ်ဘက်ကိုထိအောင်ပြစ်လိုက်တာရှိတယ်။အဲသူတို့ရဲ့လိုလားချက်ကတော့ဒီတိုက်ပွဲဖြစ်နေတာနဲ့တရုတ်မြန်မာဆက်ဆံရေးထိခိုက်အောင်ဒီအောင်တမားပြအောင်ဆင်ရင်လွှဲမအောင်ဆိုတော့သဘောမျိုးနဲ့တိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေရှိရပါတော့အခုအဲ့လိုမျိုးမဖြစ်အောင်ကျွန်တော်တို့နိုင်ငံကြားမှာစက်မလို့ချင်းအချင်းချင်းကြားမှာဆိုရင်တော့ကျွန်တော်တို့လင်ချန်းစစ်တွေကနဲ့ဒီတက္ကသိုလ်လောက်ကစက်ဆံရစစ်တိုင်းဌာနချုပ်နောက်ဒီဘက်မှာဆိုရင်ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနနဲ့တာဝန်ရုံးတွေဒီလိုမျိုးဆက်ဆက်ပြီးတော့ဆောင်ရွက်နေရရှိပါတယ်ပြောရရင်တော့ခြုံရရင်တော့ဦးအောင်ဆောင်မျိုးရှိပါတယ
်တရုတ်မြန်မာနယ်စပ်ကကိုကန့်တိုက်ပွဲနဲ့ပတ်သက်ပြီးတရုတ်ဆိုရဘက်ကလက်ရှိကင်တွဲဆောင်ရွက်နေတဲ့အခြေအနေကိုတော့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာသုံးသပ်နေတဲ့ဒေါက်တာလှကျော်စောကအခုလိုပြောပါတယ
်တရုတ်ကျောင်းဆရာတယောက်သေးတယ်ဆိုတာဒီကတော့ဟုတ်တယ်ဒါပေမဲ့မြန်မာသွားထိတာလဲဆိုတော့ဗမာပြည်ဘက်မှာအဲ့ကိုကန့်ကသူတို့ရွာလေးတရွာရှိတယ်နယ်စပ်ရွာလေးဟုံလင်းဆိုတဲ့ရွာကလေးအဲ့ရွာကဖိတ်ထားတဲ့ကျောင်းဆရာရုပ်ပြရာကျောင်းဆရာအဲ့ရွာကိုဗမာစစ်တပ်ကဘုံကျဲတာမှာတည်သွားတာကျောင်းသားတွေလည်းတော်တော်များများထိတယ်တဲ့အဲ့ဒါကြောင့်မလို့နယ်စပ်ဒေသမှာနေတာထိုင်တာတွေယူဆိုင်ဖို့တရုတ်ကပြောနေတာဖြစ်တယ်နောက်တစ်ခုကတရုတ်စစ်တပ်ကလည်းအခုတက်လှန့်ထားတဲ့အဲ့နယ်စပ်ကိုလေနောက်တော်တော်များများလည်းဆင်းသွားပြီလို့ပြောတယ်ကြီးနယ်တက်ကအဲ့ဒီဘက်ကိုဆင်းသွားတယ်လို့ကြားတယ်
အခုလက်ရှိမှာတော့လောက်ကိုင်းမျိုးအနီးဝန်းကျင်နဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကဆက်ပြီးပြင်းထန်နေစေဖြစ်တာမို့မြန်မာဘက်ချမ်းရောတရုတ်ဘက်ချမ်းကယာယီခိုလုံရေးစခန်းတွေရှိရာကိုစစ်ပြေးဒုက္ခသည်တွေတွားရောက်ခိုလုံနေကြပါတယ်ဒီကြိမ်တိုက်ပွဲမှာတော့တရုတ်ဘက်ကမြန်မာဘက်ကပြေးလာတဲ့ဒုက္ခသည်အများအပြားကိုလက်ခံကူညီဆောင်ရွက်ပေးနေတယ်လို့ဒေါက်တာလှကျော်စောကပြောပြပါတယ
်ဒီတစ်ခေါက်ကထူးခြားတာကဝင်လာသမျှဒုက္ခသည်တွေကိုသူတို့လက်ခံတာပဲအခုနောက်ဆုံးအချိန်ကြီးရဒီနေဆက်ကိုရောက်လာတာကိုကန့်ကရောက်လာတဲ့ဒုက္ခသည်ပေါင်း6000လောက်ရှိတယ်လို့တောင်ကြားရတယ်။ကို ခုနောက်ဆုံးရတဲ့တဲ့အဲ့6ကောင်းထဲမှာဆိုရင်အကုန်လုံးတို့နေဆက်မှာဒုက္ခတဲ့စခန်းနေဖွင့်ပေးထားပြီးတော့လူမှုကူညီအဖွဲ့တွေနဲ့နေရေးထိုင်ရေးပါကြီးအကုန်စီစဉ်ပေးနေတယ်လို့ကြားတယ်
။ဒီလိုတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကနေစပြီးလောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုလည်းထုတ်ပြန်ထားပါတယ်ရှင်။